COVID-19 ရောဂါဇင်းမီကိုလေ့လာစစ်ဆေးဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကြွမ်းကျင်သူပညာရှင်တွေကိုရောဂါစတင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံဝူဟန်မြို့ကိုဆေးလွှတ်မဲ့အစီအစဉ်အတွက်စစ်သက်ညှိနှိုင်းမှုတွေလှုပ်ဆောင်နေတယ်လို့တရုတ်နိုင်ငံကပြောပါတယ်။နိုင်ငံကကြွမ်းကျင်ပညာရှင်တွေပါဝင်တဲ့အဖွဲ့ကိုနိုင်ငံတွင်းဝင်ရောက်ခွင့်ခွင့်ပြုချက်ပေးဖို့တရုတ်တို့ဘက်ကပြက်ကွက်နေတဲ့အပေါ်မှာစိတ်ကျက်မိတယ်လို့အင်္ဂါနေ့တုန်းက WHO ညွှန်ကြားရေးမှူးချုပ်ဒေါက်တာ Tedros Adhanom Ghebreyesus ကဂျနီဗာမြို့မှာသတင်းတောက်တွေကိုပြောခဲ့တာဖြစ်ပါတယ်။တရုတ်နိုင်ငံဘက်ကတော့ဒီကိစ္စနဲ့ပတ်သက်လို့ရဲအတိအကျသတ်မှတ်ဖို့နှစ်ဖက်ညီနိုင်နေစေဖြစ်ပြီး WHO အနေနဲ့နားလည်မှုလွှဲနေတာဖြစ်တယ်လို့လည်းပြောပါတယ်။
我从媒体的报道和你们今天的关心的当中啊，
这里媒体啊，我们发表的这个高级采访人，这里就呢，只有那个人家哪里没乱码你的这张，上班的话表格的了，这里就呢 ，Mr. Tedros 在直播台里过来拿来张，古那个那个专业的评价是哪里呢？只有那个马路安全那个，顺便的车站门口路上来某对，对这一切来对个，那不是喽？所以你来你在这张，只有那个人家因为你查那表格呀，我从人家不留那个表白。ကျန်းကျင်သူပညာရှင်တွေလာရောက်မဲ့အချိန်နဲ့တခြားအသေးစိတ်ချက်လက်တွေကိုညှိနှိုင်းပြီးရင်ဆုံးဖြတ်ချက်တွေကိုတစ်တော်တဲ့ဆက်ဆက်ရေးလမ်းကြောင်းကနေပြောဆိုသွားမှာဖြစ်တယ်လို့လည်းသူကပြောပါတယ်။